မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့အခပေး Chrome extension တွေကိုဖြတ်သိမ်းမဲ့ Google ဆိုတဲ့သတင်းဗီဒီယိုအတွက်ကြည့်ရှုနိုင်မဲ့အသက်အရွယ်ကိုပုံမကန့်သက်မဲ့ YouTube ဆိုတဲ့သတင်းအင်တာနက်ချန်နယ်စာဖတ်ပရိသတ်များတို့အတိပေးပန်ကြားချက်စာနာတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့အခပေး Chrome extension တွေကိုဖြတ်သိမ်းမဲ့ Google ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Google ဟာ Chrome Web Store ပေါ်ကအခပေး Chrome extension တွေကိုဖြတ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်။ဒါကြောင့် extension ရောင်းချနေတဲ့ developer တွေအနေနဲ့အခြားငွေပေးချေမှုစနစ်ကိုပြောင်းလဲအသုံးပြုလိုပါတယ်။ developer တွေကလည်းအခပေး extension တွေဆက်လက်မဖန်တီးနိုင်တော့ပါဘူး။ Google ရဲ့ policy ကတော့မက်စလာဂရဲကစတင်အသက်ဝင်လာတာပဲဖြစ်ပါတယ်။နောက်ပိုင်းမှာသုံးဆွဲသူအပေါ်အမျက်ထုတ်ဖို့ငွေပေးချေမှုအတုတွေမြင့်တက်လာ Google ကအသိပေးပြီးတဲ့နောက်မှာ January လအတွင်းအခပေး extension ဖြန့်ချိမှုကိုယာယီပိတ်လိုက်ပါတယ်။လာမယ့်လအတွင်း Google ကအခပေး extension တွေကိုပယ်ဖြတ်ဖို့လှုံ့ဆော်သွားပါမယ်။ဆက်လက်ပြီးဗီဒီယိုအတွက်ကြည့်ရှုနိုင်မယ့်အသက်အရွယ်ကိုပုံမကန့်သက်မဲ့ YouTube ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ YouTube ကတော့ဗီဒီယိုအတွက်အသက်အရွယ်ကန့်သက်မှုပုံမပြုလုပ်ဖို့ Artificial Intelligence နည်းပညာတစ်မျိုးကိုဖြန့်ချိလိုက်ပါတယ်။ဒါကြောင့် YouTube မှာဗီဒီယိုကြည့်ရှုမဲ့သူတွေကအကောင့်တွေနဲ့စာရင်ဝင်ရပါတော့မယ်။ YouTube ဟာ2018ခုနှစ်ကနေစပြီးတော့ platform ပေါ်ကအကြမ်းဖက်ပြီးတော့ပြင်းထန်တဲ့ဗီဒီယိုတွေကိုခြေရာခံဖို့အသုံးပြုတဲ့ Machine Learning နည်းပညာအသုံးပြုထားပါတယ်။အခုနည်းပညာကလည်းအဲ့ဒီနည်းလမ်းနဲ့ဆင်ပါတယ်။ YouTube ဟာအလားတူချင်းကပ်မှုကိုအသုံးပြုပြီးတော့အသက်အရွယ်လိုက်ဗီဒီယိုကြည့်ရှုခွင့်ကိုအလိုအလျောက်တတိပေးသွားပါမယ်။ရလက်ကတော့ YouTube ဟာအသက်အရွယ်ကန့်သက်ချက်အလိုက်ဗီဒီယိုပေါ်ပြမှုတွေကိုပုံမမြင်တွေ့ရတော့မှာပဲဖြစ်ပါတယ်။ Internet Channel ရဲ့စာဖတ်ပရိသတ်များကိုအတိပေးပန်ကြားချက်အားတင်ဆက်ပေးကြပါမယ်။ကမ္ဘာကပ်ရောဂါ COVID-19 ကြောင့်ရန်ကုန်တိုင်းဒေသကြီးအတွင်းမှာနေအိမ်တွေနေထိုင်ရန်သတ်မှတ်ထားတဲ့ကာလဖြစ်တဲ့အတွက်စက်တင်ဘာလ28ရက်မှာထွက်ရှိမဲ့ဂျာနယ်ကနေစတင်ပြီးတော့ထုတ်ဝေခြင်းကိုခਿੱတရန်နာထားမှာပဲဖြစ်ပါတယ်။ပြန်လည်ထွက်ရှိမဲ့ရက်ကိုကြိုတင်အတိပေးအကြောင်းကြားမှာဖြစ်ကြောင်းစာဖတ်ပရိသတ်တွေကြော်ညာရှင်တွေနဲ့သက်ဆိုင်သူတွေအားလုံးကိုလေးစားစွာနဲ့အတိပေးအပ်ပါတယ်။ဂျာနယ်ထုတ်ဝေခြင်းကိုခਿੱတရန်နာထားမှာဖြစ်တော့လေ Internet Channel ရဲ့ Digital Platform တွေဖြစ်တဲ့ Website, Facebook, YouTube, Podcast, Mini Newsletter ကနေတဆင့်နောက်ဆုံးရပြည်တွင်းနဲ့နိုင်ငံတကာနည်းပညာသတင်းတွေကိုပုံမှန်အတိုင်းဆက်လက်တင်ဆက်ပေးသွားမှာဖြစ်ကြောင်းကြိုတင်အတိပေးအပ်ပါတယ်။မြန်မာပြည်သူပြည်သားအပေါင်းကပ်ရောဂါချိန်ချောင်းမှုကိုအတူလက်တွဲပြီးအောင်မြင်စွာဖြတ်ကျော်နိုင်ပါစေကြောင်း Internet Channel မိသားစုကနေစုမုံကောင်းတောင်းအပ်ပါတယ်။ကျွန်မကတော့ဝေမြင့်မို့ပါ။